မင်းကပြောင်စုမျိုးတော်ဝါရှင်တန်ဒီစီမှာဒီနေ့အတွက်ချယ်ရီပန်းအပွင့်အဆုံဆုံးအချိန်ကဧပြီလ2ရက်နေ့ထိဖြစ်မယ်ဆိုပြီးတော့ခန့်မှန်းကြပါတယ်။ဧပြီလပထမအပတ်ကပထမအလှဆုံးအပွင့်ဆုံးဆုံးအချိန်ဖြစ်မှာပါ။အပွင့်အားလုံးရဲ့80ရာခိုင်နှုန်းထက်မနည်းဒီချိန်မှာပွင့်ကြမယ်လို့ခန့်မှန်းရပါတယ်။မတ်လလယ်ပိုင်းမှာပူပူလာတဲ့နေ့တွေကြုံရတဲ့အတွက်ပြီးခဲ့တဲ့နှစ်တွေကထက်စာရင်ပန်းအပွင့်ဆုံးတဲ့အချိန်ကဒီနေ့မှရက်ပိုင်းလောက်ဆိုတာဖြစ်ပါတယ်။မနေ့စနေနေ့တုန်းကချယ်ရီပန်းပွဲတော်ဆွန့်လွတ်ပွဲကိုကျင်းပခဲ့တာပါ။အပွင့်ဆုံးတဲ့အချိန်ကြော်သွားရင်တော့ချယ်ရီပန်းပွင့်ဖက်တွေကရာသီဥတုဒဏ်ခံနိုင်မှုပိုလျော့လာတတ်ပြီးတော့လေဒန်မိုးဒဏ်ခံရရင်ပွင့်ပတ်တွေအကျွေလွယ်လာမှာပါ။ Thomas Jefferson အထိမ်းမှတ်အဆောက်အုံရှိတဲ့ Potomac မြစ်ကန်က Title Basin နေရာတစ်လျှောက်မှာချယ်ရီပန်းပင်တွေဝေဝေဆဆအပွင့်ဆုံးအချိန်ကိုတင်းသာနေမှာတွေ့ရမှာဖြစ်ပါတယ်။ဒီချယ်ရီပန်းပင်တွေကို1912ခုနှစ်တုန်းကနှစ်နိုင်ငံချစ်ကြည်လက်ဆောင်ဖြစ်ဂျပန်နိုင်ငံကအမေရိကန်ကိုပေးခဲ့တာဖြစ်ပြီးတော့ဒီချယ်ရီပန်းပွဲတော်အတွက် Washington DC ကိုလာတဲ့ဧည့်သည်ကတစ်နှစ်ကို 1.5 တန်းလောက်ရှိပြီးတော့နိုင်ငံရဲ့ခရီးသွားဝင်ငွေဒေါ်လာတန်150လောက်ရှာပေးနေရလဲဖြစ်ပါတယ်ရှင်။